ဝက်လက်မြို့နယ်တောင်ချန်းကိုစစ်ကောင်စီတပ်တွေကဇူလိုင်၁၂ရက်နေ့ကဝင်ရောက်လာရမှာတာလိုင်းကြီးရွာကအသက်60အရွယ်မြို့သားတဦးအသက်ခံရသလိုဇူလိုင်23ရက်နေ့မှာလဲသုံးစင်ကန်ကြီးရွာကနေ180ဝန်းကျင်လောက်မိရှို့ခံရပြီးအသက်60အရွယ်မြို့သားတဦးလဲမိရှို့တပ်ဖြတ်ခံရတယ်လို့ဝက်လက် Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါလေးက VOE ကိုပြောပါတယ
်ဘယ်လိုရနေတာကျွန်တော်ဒီဝလမျိုးနဲ့ဝလမျိုးတွေအရပေါ့နော်ဝလမျိုးတွေကနေမှကျွန်တော်တခါတည်းကရှိသွားနေပြီဒီတော့မဟုတ်စစ်ချင်းစစ်ကြောင်းထူတာပေါ့အင်းအားတော့ခုနကလောက်ရှိတယ်ကစစ်ကြောင်းထူအောင်မှကျွန်တော်ဒီအမှားရဲ့ဝလမျိုးကတော့တော်တော်ကျွန်တော်အလိုင်းဝါတွေအဲ့လိုအရရှိတယ်အဲ့လိုအရနေတယ်အဲ့လိုင်းဝါကကျွန်တော်အသက်60ကျော်ရဥပဒေကြောင့်ဆိုတဲ့မျိုးသားတူကိုဒီနံပါတ်ပြတ်တာပြတ်တာရမှာကျွန်တော်ဒီသုံးစက်ကြံရအောင်ကျွန်တော်စစ်ကြောင်းတက်ထူရမှာကျွန်တော်တို့ဒီ MMA ဒီကြောင်းကနေလည်းနော်ဆင်းရဲကကျွန်တော်တို့နေနေမှာတက်ဆဲသားလေးပြီးတော့ဒီကြောင်းဒီသုံးရနေမနေ့က3မိနစ်ခံယူပါကိုကျွန်တော်တို့မီးရှူရဲ့အမှာကျွန်တော်တို့ပေါ့နော်ပြင်းပြင်းကြောင်းစီရဥက္ကမောင်ထေးဆိုတဲ့အမျိုးသားတရားရောမီးရှူပြီးတော့တတ်ထားခဲ့ပြီးတယ်အင်ဂျီယာ180ကျန်တော့ပါသွားရဲ့ဗျဟိုနောက်တူအိမ်ရောဆိုတော့180လောက်ဖြစ်သွားရဲ့ဗျအိမ်ကသုံးပုံပေါ်ရင်တပုံသားဟုတ်မရှိတော့ဗျတော်တော်ကုန်သွားပါလေဗျတရားမီးပါပါပဲ
သုံးစင်ကန်ကြီးရွာကအင်ဂျီ200ဝန်းကျင်ရှိတဲ့ကြီးရွာဖြစ်ပြီးအင်ဂျီ180ဝန်းကျင်မိရှုခံလိုက်ရတာဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီနေ့တရက်ထဲမှာပဲပောက်ကန်ကြီးရွာကအင်ဂျီ12လုံးကိုလည်းမိရှုခဲ့ကြောင်းကိုနဂါလေးကပြောပါတယ်။ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့နည်းမြေအခြေအနေကြောင့်တီးကြအတည်ပြုဖို့ခက်ခဲသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။စစ်ကောင်စီစစ်ကြောင်းဝင်လာလို့ဝက်လက်မြို့နယ်တောင်ချန်းကကြီးရွာအနည်းဆုံး10ရွာလောက်ကဒေသခံ5000ဝန်းကျင်လောက်ဟာဝက်လက်မြို့အရှေ့ဘက်နဲ့အနောက်ဘက်ကကြီးရွာတွေစီကိုစစ်ပီးရှောင်နေကြရတယ်လို့အကူအညီပေးနေသူတဦးကပြောပါတယ
်အခုနေရာနဲ့ဆိုရင်ကျွန်တော်ဝါလာရှိတာပေါ့10ရွာလောက်ရှိသွားပြီ။ရုံးသားတလိုင်းကျွန်တော်တို့သုံးစင်းကန်ကျွန်တော်အနောက်ကကုကောင်းရှိနေအဲ့ရရှိတဲ့ရွာလေးရှိနေခုပောက်ကန်ဘူရာရှိနေပောက်ကန်ရွာမှာဓာတ်ရွာတစ်ကြီးအဲ့တော့ရွာကြီးစစ်ဆောင်ကြရတယ်။ပောက်ကန်ကကျွန်တော်တို့မင်းရကိုကျွန်တော်ခံမှတ်ထားတာကိုကျွန်တော်တို့မင်းရဆောင်ရတာက600လောက်ပေါ့300လောက်အခုတည်းကကျွန်တော်ရှိနေပေါ့နော်။ရှိလာတော့ပါဝါလာရှိနေတာ900 600လောက်ရှိနေကြ။အခုလည်းတော့တော်သူတို့ကတောင်ဘက်ကိုဥရိရတယ်ကဒီအနောက်ဖက်နဲ့ရှိတဲ့ဥရပိပြေးနေကြတယ်ကြ
။စစ်ပေးဆောင်တွေဟာစစ်ကြောင်းနဲ့ဝေးတဲ့ခြေရွာတွေမှာတင်းဆောင်နေကြပြီးရွာကန်တွေကစစ်ဆောင်တွေအတွက်နေထိုင်စားတောက်ရေးကူညီပေးနေကြောင်းလည်းပြောပါတယ်။စကိုင်းတိုင်းအတွင်းမှာနေစဉ်ထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ပြေးဒုက္ခတဲ့အရေးအတွက်ကတဖြည်းဖြည်းပိုတိုးလာနေပါတယ်။ပြည်သူကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလို့ရှိပါတယ်။